ကျင်းတဲ့နိုင်ငံမှာဆလကြသွားလာပြီးပြင်ထားတာတွေပြန်ဖွင့်ပေးချိန်မှာပဲချက်ချုပ်ကြနေတဲ့တိုင်းပြည်ရဲ့စီးပွားရေးကိုအဆင်ယောင်စီးပွားရေးအဖြစ်ပြန်လည်တည်ဆောက်မယ်လို့ကျင်းတဲ့အစိုးရကပြောပါတယ်။တဘာပါဝင်ခြင်းကိုထိန်းသိမ်းမဲ့စီးပွားရေးကိုအပြောင်းအလဲအနေတကယ်ပေါ်တည်ဆောက်နိုင်မှာပါလား။ပါရီဘီမာလီစာဘရိုင်းရဲ့သတင်းတော်ကိုကြောက်ကြပါမယ်။ပါရီဘီသားတွေကတော့အသက်ပြန်ပြန်လာတဲ့လူတွေမျိုးကိုဒီဂီတာလေးကြီးကြီးနဲ့နေရောင်ဖွေးဖွေးအောင်မှာဖြည်းဖြည်းဖြည်းဖြည်းခံစားနေကြပါပြီ။အထူးသဖြင့်စပေးလေးတွေစီးနေပါ။ပဝင်းကြီးတင်းတင်းကြီးချပန်ကြီးအဖြစ်ပါရီမျိုးတော်တဲ့လူသွားလမ်းတွေတိုးချဲ့ဖို့နဲ့စပေးလမ်းတွေအသက်ဖောက်ဖို့စီစဉ်နေပါတယ်။ရင်းသွားလာအရှုံးဆုံးနေရာဖြစ်တဲ့ Ready Revolution အဝိုင်းကိုပိတ်ပစ်မဲ့အစီအစဉ်လည်းပါဝင်ပါတယ်။ဒါပေမဲ့စီးပွားရေးကဒုတိယကမ္ဘာစစ်နောက်ပိုင်းအဆုံးအမဆုံးဂါဒတ်မတ်800ကျော်ထိကျသွားတာဖြစ်လို့အစိမ်းအောင်စီးပွားရေးကိုဘယ်လိုများစတင်နိုင်မှာပါလဲ။ပြည်သူတို့တောက်ပြတဲ့အချက်တစ်ချက်ကတော့ Air France လေကြောင်းလိုင်းကိုကမ္ဘာ့မနောက်စတိုက်ထုတ်လွှင့်မှုရှာချနိုင်ဖို့အမေရိကန်ဒေါ်လာ 9.6 ဘီလီယံပြည်သူ့ဆွေရကထုတ်ချထားတယ်ဆိုတာပါ။စစ်တမ်းတွေအရလည်းပြည်သူနိုင်ငံသားတွေကကိုဗစ်လွန်ကာလပိုတန်ရှင်းတဲ့ပတ်ဝန်းကျင်ကိုလိုလားနေကြပါတယ်။ဒါပေမဲ့တမရအီမန်ဂျူအယ်မက်ခရွန်ဆွေရအပေါ်တန်တရားရှိနေကြသူတွေလည်းရှိနေပါတယ်။
By using the European Green Deal as our compass,
ဥရောပအစိုးရသဘောတူညီချက်ကိုကျမတို့ရဲ့လမ်းညွှန်ချက်အနေနဲ့ကြည့်မယ်ဆိုရင်အခုကာယောဂအကြက်တဲကိုအခွင့်အမ်းဖြစ်ပြောင်းလဲပြနိုင်ပါတယ်။ခန္ဓာရင်းရှိတဲ့စီးပွားရေးအဖြစ်တစ်မျိုးတည်ဆောက်နိုင်ပါတယ်။တချို့သောဥရောပအစိုးရတွေကသူပြောသလိုလုပ်မယ်လို့လက်မှတ်ရေးထိုးထားတော့ဒါဟာစကားဖြစ်တော့အနေဆုံးပြောနိုင်တာပေါ့လို့လေလာသူတွေကပြောပါတယ်။
There has been some very good messaging coming out from France as well as from Germany.
ဒီနေ့လည်းဂျာမနီတို့ကလည်းဒီလိုသတင်းကောင်းတွေထွက်လာတာကိုမြင်သိနေရပါတယ်။ဒါပေမဲ့သူတို့တွေနောက်မှာစက်မှုလုပ်ငန်းရှင်တွေကသူတို့လူရရဖို့ဆွေတရားတွေဟောနေမှာဖြစ်လို့အဲ့ဒီကောင်းဆောင်တွေအနေနဲ့အပြောနဲ့အညီလုပ်နိုင်ဖို့ကခင်းရပါတယ်လို့ပြောပါတယ်။ကောင်းဆောင်တွေအနေနဲ့စီးပွားရေးနှုတ်ထရေးအတွက်သုံးစွဲမဲ့ငွေတွေကိုစီးပွားရေးဒလန်ထူရင်းမှာအပြေရှားဖို့လွယ်ကူမဲ့လုပ်ငန်းတွေကိုပဲဦးစားပေးထောက်ပံ့သွားနိုင်တာလည်းဖြစ်လာနိုင်ပါတယ်။ PPP တွေကလွတ်လပ်မှုရတာကိုပြန်လည်ခံစားနေချိန်မှာဖြစ်တဲ့ဥရောပကအစိုးရတွေအတွက်ကတော့ခက်ခက်ခဲချမှတ်ရမယ့်ဆုံးဖြတ်ချက်တွေကရှေ့မှာစောင့်ကြလို့နေပါတယ်ခင်ဗျ။ကျွန်တော်ရန်တော်မှာ